ဆွစ်ဇာလန်နဲ့ဗီယက်နမ်နိုင်ငံတွေကိုငွေကြေးကစားတဲ့နိုင်ငံတွေအဖြစ်သမ္မတထရမ့်အစိုးရကဗိုလ်တခုနေကတတ်မှတ်လိုက်ပါတယ်။ဒါအပြင်အမေရိကန်ဒေါ်လာနဲ့ရှင်ပြီးသုံးဆွဲရမှာငွေလဲနှုန်းကိုရည်ရွယ်ချက်ရှိရှိတမိုးချထားတဲ့နိုင်ငံတွေအဖြစ်အိန္ဒိယ၊ထိုင်းနဲ့ထိုင်ဝမ်တို့ကိုလည်းအမေရိကန်ဘဏ္ဍာရေးဌာနကစည်းရင်းထည့်သွင်းတတ်မှတ်လိုက်ပါတယ်။COVID-19 ကပ်ရောဂါကကုန်သွယ်ရေးစီးဆင်းမှုတွေပေါ်မှာထိခိုက်မှုရှိနေတယ်လို့အမေရိကန်တို့ရဲ့ကုန်သွယ်ရေးလုံခြုံရေးပြောင်းမှုကိုလည်းပို့ပြီးတော့ကြီးမားစေခဲ့ပါတယ်။ဒီချက်ကလွန်ခဲ့တဲ့၄နှစ်ရွေးကောက်ပွဲမဲဆွယ်ကလေးကလုံခြုံရေးပြောင်းမှုကိုလျှော့ချပေးမယ်လို့ကြေညာထားတဲ့သမ္မတထရမ့်အစိုးရအတွက်လက်မခံနိုင်စရာဖြစ်နေတာပါ။ဘဏ္ဍာရေးဝန်ကြီးဌာနအနေနဲ့အမေရိကန်လုပ်ငန်းတွေနဲ့အလုပ်သမားတွေအတွက်စီးပွားရေးတိုးတက်မှုနဲ့အခွင့်အလမ်းတွေကိုကာကွယ်ဆောင်ရှောက်ဖို့ခိုင်မာတဲ့ခြေလှမ်းကိုလှမ်းလိုက်တာလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းရဲ့အကြေညာချက်မှာပါရှိပါတယ်။2019ခုနှစ်တုန်းကငွေကြေးကစားတဲ့နိုင်ငံအဖြစ်သတ်မှတ်ခံခဲ့ရတဲ့တရုတ်နိုင်ငံကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးမှာပုံငွေအများပြားနဲ့အတန်းစည်းရနေရကြောင်းစောင့်ကြည့်ရမယ့်နိုင်ငံစီးရင်ထဲမှာဆက်ပြီးတော့ထည့်သွင်းထားပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးမှာအနည်းဆုံးအမေရိကန်ဒေါ်လာ20ဘီလီယံနဲ့အထက်အသာစီးရနေတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံသားငွေလဲနှုန်းဈေးကွက်ကိုဝင်ရောက်ဆွတ်ဖက်ကင်တွယ်မှုမှာ GDP ရဲ့200ခန့်နှုန်းကျော်ရှိတဲ့နိုင်ငံတွေကိုငွေကြေးကစားတဲ့နိုင်ငံတွေအဖြစ်သတ်မှတ်လေးရှိတာဖြစ်ပါတယ်။အခုဒီစီးရင်းနဲ့ထည့်လိုက်တဲ့ဗီယက်နမ်နဲ့ဆွစ်ဇာလန်နိုင်ငံတို့ကနိုင်ငံသားငွေလဲနှုန်းဈေးကွက်ကိုဝင်ရောက်ဆွတ်ဖက်မှု900ခန့်နှုန်းနဲ့1400ခန့်နှုန်းအသီးသီးရှိပါတယ်ရှင်။